ဒေါက်တာစီတူအောင်တို့ဆရာဝင်တွေအခုဒီအနက်ရောင်ဖဲကျိုးလှုပ်ရှားမှုအခုတွေ့ရပါတယ်။ဟိုဒီလှုပ်ရှားမှုနဲ့ပတ်သက်ပြီးသိချင်လို့ပါဘလို့ကြောင့်ဒီလှုပ်ရှားမှုဖြစ်လာတယ်ဆိုတာလေးပြောပြလို့ရနိုင်မလားရှင်
။ဟုတ်ကဲ့ပါကျွန်တော်တို့စက်မရေးဝန်ကြီးဌာနရဲ့ကျောင်းချွေပေါ့နော်ဒီကျောင်းချွေမှာကျွန်တော်တို့ရက်ဖက်ကိုအဲတက်ဖက်က DSA ကျောင်းစင်းရဲ့နောက်တစ်ခုက DSA နေရာစင်းနဲ့ဆစ်ဆရာဝန်ကြီးရဲ့ပေါ့နော်အဲဒီအကျောင်းချွေကနေစပြီးတော့ဒီအရက်ဖက်ဆရာဝန်တွေကနေပြီးတော့တုံ့ပြန်မှုတွေအဲစာချစ်တာပါကျွန်တော်တို့ဒီအရက်ဖက်ဆရာဝန်တွေကနေပြီးတော့အဲ့လိုဝင်ရောက်လာတာကိုလက်မခံဘူးလို့တန်ကွက်တဲ့သဘောပါပဲ
ဟုတ်ကဲ့ဘာဖြစ်လို့လက်မခံနိုင်ရတယ်လဲဆိုတာလေးရောသိလို့ရနိုင်မလားဘယ်လိုအကြောင်းတွေကြောင့်ပါလဲရှင်ဟုတ်ကဲ
့အဓိကကတော့ကျွန်တော်တို့ချက်တန်းရတဲ့ပုံစံချင်းမတူလို့ပါအကယ်၍ပေါ့နော်ကျွန်တော်တို့ကဈေးကြောင်းတက်ကြတဲ့ကလည်းလာစားရမယ်နေတာစားတာတွေလည်းပူဖို့မလိုဘူးကျောင်းဆင်းတော့လည်းပဲအစိုးရလောက်ကင်ကိုတန်းရနိုင်မယ်အစိုးရလောက်ကင်ရပြီလို့ရှိရင်လည်းပဲဖွဲ့လွန်သင်တန်းတွေအတွက်ပေါ့နော်အားရှင်းတိုင်းမများပဲနဲ့ရနိုင်လောက်တဲ့အဲ့လိုခြေကန်ကျောင်းလာလေးတွေတူလို့ရှိရင်တော့ဒါပြဿနာမရှိဘူးအခုအဓိကပြဿနာအဲ့ဒါပါကျွန်တော်တို့မှာကရှင်းပြန်ရတဲ့နိုင်ငံကမတူဘဲနဲ့သူတို့တွေကအဲ့ဒီယာတူးတွေကိုအခန့်အသားနဲ့ဝင်ရောက်လာကြတယ်ကျွန်တော်တို့မှာရှိနေတဲ့ post တွေအတွက်လည်းဝင်ရောက်လာနိုင်မယ်ညီငယ်ညီမလေးတွေတွေအတွက်လည်းအဟန့်တာဖြစ်စေပါတယ်စူးစားခြင်းစိတ်ကိုလည်းပဲကြောက်ဆုံးစေနိုင်ပါတယ်အဲ့ဒီ generation တွေအတွက်ကျွန်တော်တို့ကအဓိကလုပ်ရစီပါတယ
်ဟုတ်ကဲ့အခုလိုစစ်တပ်ကရာရှိကြီးတွေပြောင်းလာတဲ့အတွက်ဒီကျမကြီးဦးစီးဌာနအတွက်စိုးရိမ်နိုင်ွယ်ရှိတယ်ဆိုပြီးတော့ပြောဝေဖန်တာတွေလည်းတွေ့ရပါတယ်ဟိုဒေါက်တာစီတူအောင်တို့ကဘယ်လိုမြင်လဲရှင
်ဟုတ်ကဲ့တစ်ဖက်ကတော့ DSA ကဆင်းတဲ့ဆရာတွေကတော့သူတို့အုပ်ချုပ်ရေးဘက်ကိုဝင်တာပေါ့နော်ဟို DSMA ကဆင်းတဲ့ဆရာဝန်တွေကဒီချီနက်ကလင်နီကနှစ်ပိုင်းဝင်မှာပေါ့အဲ့လိုဝင်တော့ကျွန်တော်တို့ကတော့ professional level ချင်းချင်းတော့တိုက်ခိုက်လို့လည်းမရှိပါဘူးသူတို့ကလည်းတကယ်တော်တဲ့တတ်တဲ့လူတွေရှိမှာပါပဲသို့တော်အဖွဲ့သေးချင်းရှင်းလိုက်လို့ရှိလို့ရှိရင်သူတို့စီကိုလည်းကျွန်တော်တို့လူတွေသွားပြီးတော့အောက်ချက်လို့ရှိရင်သူတို့ကြိုက်မှာမဟုတ်ပါဘူးဒါကသဘောဖွဲ့သေးသဘောရဲ့အခြေခံသဘောတဘာဝပါပဲအဲဒီတော့အဲ့ဒီအတွက်လည်းပဲသူတို့ဘက်ကနေလာပြီးတော့ဝင်ရောက်ဆက်ဖက်ရင်အခန့်တိုင်းနဲ့နေရာယူလို့ရှိရင်ကျွန်တော်တို့ဖွဲ့သေးအတွင်းမှာလည်းပဲစိတ်ဝင်စားမှုတွေစူးစမ်းမှုရုပ်ရော့တာတွေဖြစ်နိုင်ပါတယ်သူတို့လာလို့ဌာနတခုခုတစုံတရာထိခိုက်မယ်ဆိုရင်လည်းဒီစိတ်သက်ပြတ်ပြားမှုကိုကျွန်တော်အဓိကယူညွန်းပြီးပြောချင်ပါတယ်သူတို့ရဲ့အရင်ချင်းတွေအကြည့်တွေတော့ကျွန်တော်တို့ဝေဖန်ခြင်းမရှိပါဘူးဝေဖန်လို့ခြင်းလည်းမရှိပါဘူ
းဟိုဘာကြောင့်လေအခုစစ်တပ်ကအဲ့လိုမျိုးပေါ့နော်ဒီအရက်ဖက်ကိုသူတို့ဒီလိုခန့်အပ်တယ်လို့ဒေါက်တာစီသူအောင်မြင်လဲရှင့်အမြင်လေးသိပြစေဟုတ်ကဲ့
အာဒီနေ့7 day မှာပါသွားတဲ့ဝန်ကြီးဦးသန်းအောင်ပြောသွားတဲ့ဟာလေးတစ်ခုရှိပါတယ်သူတို့တော့ကောင်းတဲ့ထင်လို့စီစဉ်လိုက်တာပါတဲ့လက်မခံနိုင်ဘူးဆိုလို့ရှိရင်လည်းသူတို့ဆက်မလုပ်တော့ဘူးဆိုတဲ့ဟာတစ်ခုကျွန်တော်ဖတ်လိုက်ရပါတယ်ခုနကလေးတည်းမှာအဲ့တော့ကောင်းတဲ့ထင်လို့လှုပ်လိုက်တာဆိုတာကတော့အဲ့ဒါသူတို့ကဘာကိုကောင်းစေချင်လို့လှုပ်လိုက်တာလဲတော့ကျွန်တော်တို့တော့မသိဘူးပေါ့နော်လူကြီးရဲ့ဉာဏ်နဲ့ထဲ့တာလဲသူတို့ခံစစ်ယူတာလားပေါ့နော်ခံစစ်ယူလာတာဆိုသူတို့အမကြီးကောက်ပွားလည်းနေပြီသူတို့မွေးထုတ်ထားတဲ့အဲ့ဒီစစ်ဘိုးတွေအခုကတော့ဆက်ဆံဝင်ရလဲအညာကြီးပေါ့နော်အဲ့တော့သူတို့ကအဲ့ဒီခါတစ်ခုကိုကျုံနဲ့နှင်းနယ်ဆက်ဆက်ပြီးတော့သူတို့အခုမွေးထုတ်ထားတဲ့ professional life ကိုဆက်ပြီးတော့ပေါ့နော်ရှင်းပြန်အောင်တင်းကျန်းအောင်လုပ်ချင်တာလားအဲ့လိုကြီးတဲ့ဉာဏ်များထဲ့တာလားအဲ့လိုပဲကျွန်တော်ကတော့ယူဆပါတယ်ဒီဘက်မှာလိုလိုကူအပ်တဲ့ဒီဘက်မှာအုတ်ထုတ်ရေးအသုံးမပြလို့သူတို့ထက်ရပါတယ်ဆိုတဲ့ဟာမျိုးတော့ကျွန်တော်တော့သိစမ်းမခံကြပါဘူးသူတို့ရဲ့ professional life ကိုရှင်းပြန်အောင်တင်းကျန်းအောင်ဒုချင်တဲ့ရည်ရချက်လို့ပဲကျွန်တော်ကတော့ယူဆပါတယ်
ဒေါက်တာစီတူအောင်တို့အခုလို့ကမ်ပိန်းလှုပ်ရှားမှုနဲ့ပတ်သက်ပြီးတော့ဒီတစုံတရာပေါ့နော်ထိခိုက်မှုတွေများရှိနိုင်မလားဘလို့အခက်အခဲတွေကြုံရနိုင်မယ်လို့ရောမြင်မိတာမျိုးရှိလဲရှင
်ဒါကကျွန်တော်တို့ကဘာပဲပြောပြောဒီတင်ရတဲ့လူတန်းသာတရက်အနေနဲ့ဆန္ဒထုတ်ပေါ်တာပေါ့နော်အဲတော့အခုဖွင့်လင်းလာတဲ့အခက်မှလည်းပဲသူ့အနေနဲ့အင်းနိုင်နိုင်ဆောင်ရွက်သွားမယ်လို့တော့ကျွန်တော်တို့ယုံကြည်ပါတယ်အခုလည်းလွန်ခဲ့တဲ့မိနစ်ခိုင်ကမှတက်တဲ့ပရင်းတွေက MMA အစည်းအဝေးကနေပြီးတော့ announce လုပ်လိုက်ပါပြီလို့လည်းကြားပါတယ်သူတို့နောက်ထပ်ထပ်မပို့တော့ဘူးအခုရှိနေတဲ့လူတွေကိုလည်းပဲပြန်ပြီးတော့ခေါ်ထုတ်မလာပါဘူးနော်ဆွေးနွေးတာတွေကိုကြားပါတယ်အဲ့တော့ကျွန်တော်တို့အခုက campaign ကအစပဲရှိသေးတယ်ပရင်းကတော့အဲ့လိုထွက်လာတယ်တကယ်ဆရာကြီးတွေလည်းပဲတကယ် channel တွေနဲ့ interview ပြီးတော့ပရင်းထုတ်ပြန်ဖို့အစီအစဉ်လည်းရှိပါတယ်အဲ့ဒီပုံမှာဒီကျွန်တော်တို့စောင့်ကြည့်နေပါတယ်ကျွန်တော်တို့အစအကြီးမှန်းထားတာတော့ plan A plan B နဲ့ plan Z တိစီစဉ်ထားပါတယ်သူတို့တဘောကကျွန်တော်တို့တော့ကောင်းကောင်းမခံနိုင်ပါဘူးမတရားဘူးလို့လည်းလုံးဝယူဆပါတယ်အဲ့အတွက်ကျွန်တော်တို့ကရသလောက်အားနဲ့ရသလောက်တွန်းလှန်ဖို့တော့စိတ်ကူးထားပါတယ်ဒါကျွန်တော်တို့ပုံကန်တာမဟုတ်ပါဘူးတော်လှန်တာပါဒီမူတစ်ခုကိုမကြိုက်လို့မတရားဘူးထင်လို့ကောင်းကောင်းမခံတဲ့သဘောပါအဲ့တော့အခက်အခဲတွေကသူတို့စီကဘာတွေတုံ့ပြန်လာနိုင်တယ်လဲဆိုရင်တော့ကျွန်တော်တို့အများကြီးတော့မ အစိုးရမညှော်လင့်ထားပါဘူ
း။ဟုတ်ကဲ့အခုလို့ဖြစ်ကြပြတာဒေါက်တာစီသူအောင်ကျေးဇူးတင်ပါတယ်ရှင်
။ဟုတ်ကဲ့ကျွန်တော်လည်းကျေးဇူးတင်ပါတယ်ခင်ဗျာ။အခုကျွန်တော်တို့ငွေရက်မနေ့ပိုင်းကတက်လာတဲ့သတင်းတွေရတယ်ကျွန်တော်တို့ဟို1 BP ဖြစ်ရပါတယ်။ဒါပေမဲ့ကျွန်တော်ကတော့19ရှုံးခြင်းလို့တော့မတတ်မဲ့သေးချင်ပါဘူး။အခုကျွန်တော်တို့ဟိုအားတွေဟိုလည်းလေကျွန်တော်တို့ရဲ့ CEO မှုအားတစ်ခုနဲ့ပေါ့နော်။နောက်ထပ်ဒီကျမကြီးကဏ္ဍကိုဘယ်လိုမြင့်တင်မလဲ။အဲ့တော့ပဲကျွန်တော်ကတော့ပို့ပြီးတော့ဦးစားပေးစဉ်းစားစီခြင်းပါတယ်။လိုအပ်တဲ့နေရာတွေကိုဖြည့်စီခြင်းပါတယ်။ကျွန်တော်တို့ကလိုအပ်နေတဲ့ခြုံရင်းချက်တွေကိုလည်းကိုကိုကိုကြည့်ကြောင်းတဲ့တရားပြုကျင်ပြီးတော့ဒီမြန်မာပြည်ရဲ့ပြည်သူလူထုကျမ်းမာရေးကဏ္ဍကိုတိုးတက်အောင်ပေါ့နော်။ဆောင်ရွက်ဖို့ဦးတည်စီခြင်းပါတယ်ပေါ့နော်။ဟိုဘက်ကအဖွဲ့အစည်းကိုလည်းကျွန်တော်တို့ကလူပုဂ္ဂိုလ်ချင်းမုန်တီးရင်ဆန္ဒအလျင်းမရှိပါဘူး။ဒါကျွန်တော်တို့အဖွဲ့အစည်းကိုကောက်ွယ်တဲ့သဘောနဲ့လုပ်တာပါပဲ။ဟုတ်ကဲ့
။ဟုတ်ကဲ့။ကျေးဇူးတင်ပါတယ်နော်။ဟုတ်ကဲ့
။ဟုတ်ကဲ့ပါခင်ဗျာ။ဟုတ်